တော်တာရှိမှာခင်ဗျာမြန်မာနိုင်ငံမှာပညာရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာတဲ့အခါကျောင်းသားတွေအနေနဲ့စာမေးပွဲအောင်ယုံအလွတ်ကျက်တဲ့ဘဝကနေပြီးအဆအဆအရာရာကိုလေးလေးနက်နက်ကြွံ့ကြွံ့ချင်းချင်းသိကျင်တဲ့စိတ်ပြဿနာကိုစူးစမ်းအဖြေရှာကျင်တဲ့စိတ်ရှာတတ်တဲ့စိတ်လုပ်ငန်းတစ်ခုခုလုပ်ရင်ဘာတွေဖြစ်နိုင်လဲဆိုတဲ့အကျိုးဆက်ကိုစင်ကျင်တတ်ပြီးတော့လိုအပ်သလိုပြင်ဆင်တတ်တဲ့စိတ်ဓာတ်တွေမွေးလာအောင်ပြုစုပြီးပြိုးထောင်ပေးဖို့လိုပါတယ်ကဘာကြီးပြောင်းလဲနေတာခေပြောင်းနေတာကိုသိနာလေပြီးတော့တင့်လျောသလိုပြုပြင်ပြောင်းလဲနေဖို့လဲလိုပါတယ်ပြင်ပလောကနဲ့ဆက်နွယ်နားလေနေဖို့လိုပါတယ်ဘဝနဲ့နှိစက်တဲ့ပညာကိုသင်ပေးလို့ရမယ်အကျိုးကျေးဇူးကတော့တိလူစိတ်ကိုတွန်းအားပေးလိုက်သလိုဖြစ်သွားပါတယ်ဒီပြောင်းလဲမှုတွေကိုတိတိယောက်ယောက်ရှိအောင်မူလာရန်ကစရမယ်လို့ထင်ပါတယ်ကျွန်တော်အမြင်မှာတော့မူလာရန်မှာအင်္ဂလိပ်စာသင်တာဟာလက်ရှိအခြေအနေမှာထိရောက်မှုမရှိပဲအချိန်ဖြုံးနေတဲ့သဘောပဲရောက်ပါလေကျွန်တော်သဘောကိုပြောရရင်အင်္ဂလိပ်စာကို9တန်းကစသင်ပြီး17တန်းနဲ့12တန်းမှာနှစ်တဝက်စီလောက်ဇောက်ချပြီးတော့တက်ကျွမ်းတဲ့ဆရာတွေနဲ့စနစ်မှန်မှန်သုံးပြီးတော့သင်မယ်ဆိုရင်သုံးလို့ရအောင်တတ်လိမ့်မယ်လို့ထင်ပါတယ်ကြုံကြိုက်တုံးတင်ပြရမယ်ဆိုရင်အမေရိကန်နိုင်ငံမှာနိုင်ငံခြားဘာသာကို6တန်းကမှစပြီးတော့သင်ပါတယ်မူလာရန်အဆင့်မှာမြန်မာစာနဲ့သင်ချာဟာအခြေခံဘာသာရပ်တွေဖြစ်ပြီးတော့တိုင်းရင်းသားလူမျိုးစုတွေရဲ့ယဉ်ကျေးမှုနဲ့စာတမျိုးမျိုးကိုသင်ကြားဖို့ဖြစ်ပါတယ်။အခုသင်နေတဲ့အခြေခံသိပ္ပံ၊သမိုင်း၊ပထဝီစာရာတွေကိုအားလုံးစုလိုက်ပြီးတော့ပတ်ဝန်းကျင်လေ့လာရေး Environmental Studies အဖြစ်နဲ့သင်ဖို့ဖြစ်ပါတယ်။ပတ်ဝန်းကျင်လေ့လာရေးဆိုတာကိုကယဉ်ပါတဲ့နီးစပ်တဲ့ပတ်ဝန်းကျင်ကနေပြီးတော့စပါလေ။ဥပမာတလောကနာဂတောင်တန်းမှာဝက်သက်ပေါက်ပြီးတော့အသေးအပြောက်တော်တော်ကလေးပဲရှိခဲ့ပါတယ်။ဝတ်သက်ယောဂါဟာကျွန်တော်တို့ငငယ်တုန်းကလူတိုင်းနီးနီးပေါက်ပေမဲ့အသေးအပြောက်သိပ်ပြီးတော့မရှိခဲ့ပါဘူး။ကိုယ်ကအာဟာရမပြည့်ဝရင် malnourish ဖြစ်နေမယ်ဆိုရင်ဝတ်သက်ယောဂါဟာအသက်ကိုအန္တရာယ်ပေးပါလေ။ဒါကြောင့်ဝတ်သက်ယောဂါကာကွယ်ဆေးကို6လမှထိုးပြီးတော့နောက်2နှစ်လောက်အကြာမှထပ်ပြီးတော့ထိုးနိုင်ရင်ရာသက်ပံကာကွယ်ပြီးသားဖြစ်သွားပါလေ။အဲဒါလိုကာကွယ်ဆေးထိုးတဲ့နေရာမှာကလေးတွေရာနှုန်းပြည့်မထိုးနိုင်အောင်80ရာခိုင်နှုန်းလောက်ထိုးနိုင်မယ်ဆိုရင်ကျန်20ရာခိုင်နှုန်းလောက်ဟာကာကွယ်ပြီးသားဖြစ်သွားပါလေ Herd immunity လို့ခေါ်ပါတယ်ယောဂကူးနိုင်ခြင်းမရှိတော့လို့ဖြစ်ပါလေအဲ့ဒါကိုသင်ရင်ကလေးတွေကာကွယ်ဆေးထိုးပြီးပြီလားဆိုတာကိုဆွေးနွေးပြီးတော့မထိုးရသေးရင်ဝက်သက်လည်းမပေါက်ဖူးသေးရင်ဆရာကြီးဆရာမကြီးကအနည်းဆုံးကျန်းမာရေးဌာနနဲ့ညှိပြီးဆေးထိုးဖို့စီစဉ်နိုင်ပါတယ်ကျန်းမာရေးဌာနကမလာသေးဘူးဆိုရင်လွှတ်တော်မှဒီကိစ္စကိုမေးနိုင်ပါတယ်အဲ့ဒါနဲ့ဆက်ပြီးတော့တခေတ်တုန်းကကြောက်ယောဂဟာဘလောက်ဒုက္ခပေးခဲ့တယ်ဆိုတာကိုဆွေးနွေးနိုင်ပါလေ။ရာဇဝင်ပြန်ကြည့်ရင်အလောင်းဖျားဟာကြောက်ပေါက်မှတက်တက်ရှိပြီးတော့တိဘောမင်းရဲ့ပထမဆုံးကလေးဟာကြောက်ယောဂာနဲ့တည်ဆုံသွားပုံကိုစိတ်ဝင်စားအောင်ပြောနိုင်ပါလေ။အခုမိုးတွင်းရောက်လာတာနဲ့ရေကြီးတာရေရှမ်းတာတစ်ချိန်လုံးကြားနေရပါလေ။အဲ့ဒါကိုအကြောင်းပြုပြီးတော့ရေအကြောင်းကိုသင်ပေးဖို့ဖြစ်ပါလေ။ပင်လယ်နဲ့မြစ်တွေချောင်းတွေအိုင်တွေမှာရှိတဲ့ရေတွေဟာနေပူတော့ရေငွေ့ပြန်ပြီးတော့တိမ်ဖြစ်သွားပါလေ။အဲ့ဒီတိမ်ဟာလေနဲ့အတူကုန်းပေါ်ကိုရောက်လာပြီးအေးလန်းနဲ့တွေ့တဲ့အခါမှာရေပြန်ဖြစ်သွားပါလေ။အဲ့ဒီ evaporation နဲ့ condensation ဖြစ်စဉ်နှစ်ယောက်ကိုပေါင်းစပ်တဲ့အခါမှာ distillation ဆိုတဲ့ပေါင်းခံတဲ့စနစ်ဖြစ်သွားပုံကိုဓာတုဗေဒ theory အနေနဲ့ရှင်းပြနိုင်ပါလေ။ပြီးတော့တခါအဲ့ဒီကကျလာတဲ့မိုးရေဟာအပင်တွေမြက်တွေရှိရင်မြေကြီးထဲကိုစိမ့်ဝင်သွားပြီးမြေအောက်ရေဖြစ်သွားပါလေ။မရှိရင်တော့မြစ်ထဲချောင်းထဲအိုင်ထဲကိုစီးဝင်သွားတာအဲ့ဒီရေစီးချောင်းကိုပိတ်လိုက်တဲ့အခါရေရှမ်းနေဆိုတာကိုသိလာအောင်ရေမရှမ်းအောင်ဘာတွေလှုပ်ဖို့လိုရဲဆိုတာကိုသိလာအောင်ဆက်နွယ်ပြီးတော့တင်သွားပေးဖို့ဖြစ်ပါတယ်။အဲ့ဒါလိုတင်တဲ့အခါမှာဆရာကတခါတည်းအဖြေမပေးဘဲနဲ့ចောင်းသားတွေကိုမေးယုံမဲ့မေးပြီးအဖြေကိုចောင်းသားတွေစီကသာရှာဖို့ဆရာကနေပြီးတော့ចောင်းပေးဖို့ဖြစ်ပါတယ်။နောက်ပြီးတော့တခါရေအရေးကြီးပုံလူကိုခန္ဓာထဲမှာတော့ကလေးတွေဆိုရင်80ရာခိုင်နှုန်းလောက်ဟာရေတွေဖြစ်တဲ့အကြောင်းဒါကြောင့်ရေခန်းသွားရင်ရေတွေပြန်ဖြည့်ပေးရဘုံရေဟာတချို့နိုင်ငံတွေမှာရှားပါးကုန်ဖြစ်နေတဲ့အကြောင်းရေကိုချွေတာပြီးတော့သုံးဖို့လိုအပ်ဘုံရေဟာတချို့နိုင်ငံတွေမှာရှားပါးကုန်ဖြစ်နေဘုံရေကိုချွေတာသုံးဖို့လိုအပ်ဘုံရေကိုမညင်ညာအောင်ထိမ့်သိမ့်ဖို့လိုဘုံဥပမာစစ်တောင်းဆက်ကူဆက်မှာအညစ်အကြေးတွေစွန့်ပစ္စည်းတွေအကုန်လုံးမြစ်ထဲသွန်ချတော့ငါးတွေသေကုန်ပြီးရေတွေလည်းသုံးမရတော့ဘုံတွေကိုဆက်ဆက်ပြီးတော့ចောင်းသားတွေရဲ့စိတ်ဝင်စားမှုနဲ့စဉ်းစားဆင်ခြင်တတ်မှုတွေကိုလေ့ကျင့်သင်ကြားပေးနိုင်ပါတယ်။အဲ့ဒီလိုပဲရှေးတုန်းကအစားအစာတွေကြာကြာခံအောင် အချောက်လှမ်းလို့ဖြစ်စေစားသိပ်လို့ဖြစ်စေလုပ်ခဲ့တဲ့အခါငပိငချောက်ဖြစ်ပေါ်လာပုံဒါပေမဲ့လည်းစားများများစားရင်သွေးရောယောဂရနိုင်ပုံအခုကမတော့အစားအစာကိုအစိမ့်အတိုင်းရေခဲရိုက်လို့ဖြစ်စေကြာကြာခံအောင်အေးဒတ်နဲ့ခဲသွောအောင်လုပ်လို့ဖြစ်စေပြုလုပ်ပြီးတော့မှအဲ့ဒါလိုလုပ်ဖို့အတွက်လျှက်စစ်ဓာတ်အားလိုအပ်ပုံလျှက်စစ်ဓာတ်အားပေါ်ပေါက်လာပုံလျှက်စစ်ဓာတ်အားရနိုင်ပုံတွေကိုပြောပြပြီးသူတို့တွေဆက်နွယ်နေပုံတွေကိုတင်ကြားပေးနိုင်ပါလေအရေးကြီးတာကအတုံးလိုက်အစ်စ်လိုက်မဟုတ်ဘဲနားလည်နိုင်တဲ့ပုံစံမျိုးစုံကိုအသုံးချသွားဖို့ဖြစ်ပါတယ်။သမိုင်းသင်တဲ့အခါမှာလည်းပဲထူးခြားတဲ့ပုံကိုယ်ကြီးတွေအကြောင်းကိုအခြေခံပြီးသင်ကြားပေးရင်ပိုးပြီးတော့စိတ်ဝင်စားကြမှာဖြစ်ပါတယ်။ဥပမာကနောင်မင်းဟာတိုင်းပြည်ကိုခင်မီလာအောင်စူးစမ်းခဲ့ပေမဲ့ဘရင်ယူးယူးနေတဲ့မြင်ကွန်းမြင်းခုံတိုင်းညီအကိုကြောင့်တိုင်းပြည်ရေစိမ်းနစ်ခဲ့ရပုံဝန်ကြီးမဟာသီဟသူရဲ့အမျှော်အမြင်ကြီးပုံပထမမက်ခရမင်းသားကြီးသိပ္ပံပညာစိတ်ဝင်စားပုံနဲ့ပညာရှာပုံမွန်ဘီရင်ရာဇာရရစ်ခါအင်းဝမင်းသားမင်းရဲ့ကြော်စွာကိုဖမ်းမိတဲ့အခါသူ့သမီးနဲ့ပေးစားဖို့လို့ကမ်းလှမ်းလာပုံအင်းဝကိုပဲပြန်မယ်ဆိုတော့ဆေးကုပြီးတော့ပြန်ပို့ပေးပုံအဆရှိတဲ့ရာဇာဒရစ်ရဲ့သဘောထားပြည့်ဝမှုတွေကိုပြတဲ့ဖြစ်ရပ်တွေတင်ကြပေးမယ်ဆိုရင်သမိုင်းဟာစိတ်ဝင်စားစရာပိုးပြီးတော့ကောင်းလာရောမကဘဲအားကျစရာဂုဏ်ယူစရာတွေလည်းပဲတွေ့လာကြမှာဖြစ်ပါတယ်အခြေခံသင်ရိုးတွေကိုလည်းပြန်ကြည့်ဖို့လိုတယ်ဆိုတာထပ်ပြီးတော့နှိုးဆော်လိုက်ပါရစေတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမှချမ်းသာကြပါစေ။